ချင်းကုနိုင်ငံမှာပြည်ပငါချေချနေထိုင်သူတွေကိုလက်ခံပေးပြီးတော့နိုင်ငံရဲ့လူဦးရေကိုတိုးမြင့်မှုအစီအစဉ်ကိုဆန့်ကျင်တဲ့အနေနဲ့ရှာရှာပါပါအစိုးရဆန့်ကျင်ဆန္ဒပြပွဲမှာလူပေါင်းထောင်ပေါင်းများစွာပါဝင်ဆန္ဒပြခဲ့ကြပါတယ်။လက်ရှိလူဦးရေ 5.3 သန်းကနေပြီးတော့30ရာခိုင်နှုန်းတိုးမြင့်မဲ့အစိုးရရဲ့အစီအစဉ်ကိုဆန့်ကျင်တဲ့ကြွေးကြော်တဲ့တွေဟဲ့ကြွေးမကျင်းတဲ့ကြောင်းရေးထားတဲ့ဆိုင်းမုတ်တွေကင်ဆောင်ပြီးတော့မိုးရဲရေထဲမှာဆန္ဒပြခဲ့ကြတာပါ။လက်ရှိအာဏာရ People's Action Party ကဒီအစီအစဉ်ကိုအစိုးပြုချက်မူကြမ်းကိုဇန်နဝါရီလတုန်းမူဝါဒရေးရာစာဆောင်မှာဖော်ပြခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာသားဖွားနှုတ်နှဲပါတာကိုတံပြန်ဖို့ရေငွေရောင်ဆူနာမီရေဒီရေလှိုင်းလို့သူတို့ခေါ်တဲ့အသက်ကြီးရင်သူတွေပို့ပြီးများလာတာရေကိုကာမီဖို့အတွက်လူရေတိုးပွားဖို့လိုတယ်လို့အစိုးရကပြောပါတယ်။ပြည်ပကအခြေချနေထိုင်သူတွေများပြားလာရင်နိုင်ငံရဲ့လူကြီးဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဒါပေမဲ့လည်းစန့်ကျင်ဆန္ဒပြသူတွေကတော့နိုင်ငံသားတွေအများကြီးရောက်လာမယ်ဆိုရင်စင်ကာပူရဲ့ယဉ်ကျေးမှုအမှတ်သားတွေပျောက်သွားနိုင်တယ်လို့ပြောနေတာပါ။ပြီးတော့နေထိုင်သူတွေအများကြီးတိုးလာရင်လည်းအိမ်ဈေးတွေအခွန်အခောက်တွေမြင့်နေပြီးသားကအခြေအနေပိုဆိုးသွားမယ်လို့ပြောကြပါတယ်ရှင်။